မြန်မာနိုင်ငံမှာပြီးခဲ့တဲ့လအတွေတွင်ဖြစ်တဲ့ရေကြီးနှမျိုးမှုတွေကြောင့်မြန်မာနိုင်ငံရဲ့လေယာသမူဝမ်းကြောင်းနဲ့စားနပ်ရိက္ခာဖူလုံမှုအပေါ်မှာပြင်းထန်တဲ့ရိုက်ခတ်မှုဖြစ်ရတယ်လို့မြန်မာဆွေရနဲ့ကုလသမဂ္ဂတို့အောက်တိုဘာလ20ရက်နေ့ကပူးတွဲထုတ်ပြန်တဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်။ဇူလိုင်လကုန်နဲ့ဩဂုတ်လဆန်းမှာတိုက်ခတ်တဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းကြောင့်လေမြေအေက12တန်းကျော်ရေကြီးနှမျိုးပြီးကြက်ဝက်စိတ်ကျွဲနွားကောင်ရင်2သိန်းခွဲလောက်သေဆုံးရတယ်လို့စားနပ်ရိက္ခာနဲ့စက်ပျိုးရေးအဖွဲ့ FAO နဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP တို့ရဲ့ပူးတွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ငါးပစုံဝင်းမီရေကန်ဧက9000ကျော်ပျက်စီးပြီးငါးဖန်ကိရိယာနဲ့လှေတွေအများပြားဆုံးရှုံးတဲ့အတွက်ငါးလုံငန်းကဏ္ဍမှာလည်းကြီးမားတဲ့ဆုံးရှုံးမှုတွေတုံ့ရတယ်လို့ပြောထားပါတယ်။အခုထုတ်ပြန်တဲ့စီရင်ခံစာဟာ WFP FAO နဲ့မြန်မာအစိုးရတို့ပူးပေါင်းဆွေးနွေးထားတဲ့ဆန်းစစ်ချက်ပါ။အခုဆန်းစစ်ချက်ကိုရေကြီးနှိမ့်ုတ်တာကြောင့်အဆိုးအဝါဆုံးထိခိုက်ရတဲ့ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီးနဲ့အေရာဝတီတိုင်းဒေသကြီးတို့မှာလုခဲ့တာပါ။အဲ့ဒီဒေသကလူလူပါလေယာဉ်လုပ်ငန်းနဲ့အထူးကတမူပန်းကြောင်းသူအများစုဖြစ်ပါတယ်။ဒီရေကြီးမှုတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ဆင်းရဲနွမ်းပါမှုတွေအတွက်တခြားသက်ရောက်မှုတွေလည်းရှိနိုင်တယ်လို့ WFP နဲ့ FAO ကသတိပေးထားပါတယ်။ဂျာဒီအလိုက်အလုတ်ကန်ရှားတာ၊ကြေးလက်အလုတ်လက်မဲ့လူဦးရေများလာတာ၊တည်ယူပို့ဆောင်ရေးစိတ်မြင့်တက်တာကြောင့်အစားအစာစည်းနှုန်းတက်တာ၊ငွေချေးပြီးပိုင်ဆိုင်ပစ္စည်းရောင်းချပြီးရှင်သန်ရပ်တည်ရတဲ့လူဦးရေတိုးလာတာတွေကိုကာလတူအတွင်းမှာရင်ဆိုင်ရနိုင်တယ်လို့ WFP နဲ့ FAO ကသတိပေးထားပါတယ်။ဒါအပြင်ထိခိုက်နစ်နာတဲ့လက်သမားတွေရဲ့ဘဝရည်တည်မှုနဲ့အစားအစာထုတ်လို့ရေးကိုအချိန်မီပြန်ပြီးမတည်ဆောက်နိုင်ဘူးဆိုရင်အဲ့ဒီမိသားစုတွေဟာထောက်ပံ့မှုတွေကိုပဲပို့ပြီးမိခိုလာရလိမ့်မယ်လို့လည်းအစင်ကစားမှသတိပေးထားပါတယ်။အစားအစာမလုံလောက်တာကြောင့်အာဟာရမပြည့်ဝတာမျိုးဖြစ်လာတယ်လို့လက်သမားတွေအနေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုရောင်းချသုံးစွဲရပြီးအကျွေးနွန်နဲ့ပို့ပြီးနှစ်သွားနိုင်တယ်လို့ကုလသမဂ္ဂအစင်ကစားမှသတိပေးထားပါတယ်။